ရုရှားနိုင်ငံသားဝန်ကြီးဆာဂေးလက်ဗရော့ဖ်ဟာမြူးနစ်လုံခြုံရေးဆိုင်ရာညီလာခံပြင်ပမှာစီးရီးယားတိုက်ခိုက်ခေါင်းဆောင်နဲ့ပထမဆုံးအကြိမ်အဖြစ်ဒိုက်ရိုက်တွေ့ဆုံဆွေးနွေးခဲ့ပါတယ်။လက်ဗရော့ဖ်နဲ့မိုဝါစ်အယ်ခါတိဘ်တို့အကြားစနေနေ့ကအဲ့ဒီတွေ့ဆုံပွဲမှာအမေရိကန်ဒုတိယသမ္မတဂျိုးဘိုက်ဒန်နဲ့ကုလသမဂ္ဂအထူးသံတမန်လက်ဒါဘရာဟီမီတို့တော့မပါခဲ့ပါဘူး။ကနဦးတို့ကတော့သူတို့လေးဦးစလုံးအတူတကွအဲ့ဒီဂျာမနီနိုင်ငံတောင်ပိုင်းမှာတွေ့ဆုံဆွေးနွေးဖို့အကြံပြုပြောဆိုတာတွေရှိခဲ့တာပါ။လေးဦးစလုံးအတူတကွတွေ့ဆုံပွဲအစားမစ္စတာဘိုက်ဒန်ဟာလက်ဗရော့ဖ်ဘရာဟီမီအယ်ခါတိဘ်တို့နဲ့တီးခြားစီတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီနှစ်မြို့နယ်လုံခြုံရေးဆိုင်ရာညီလာခံဟာဆီးရီးယားပြည်တွင်းစစ်ကိုအဆုံးသတ်ရေးနီလန်းရှာဖွေတဲ့ကြိုးပမ်းမှုတွေကိုပြန်ပြီးအသက်သွင်းဖို့ရည်ရွယ်တာဖြစ်ပါတယ်။သူအနေနဲ့ဆီးရီးယားသမ္မတဘာရှောက်အယ်အာဆတ်အစိုးရနဲ့ဆက်ဆက်ညှိနှိုင်းလိုတယ်လို့ဒီသတင်းပတ်အစောပိုင်းမှာအယ်ခါတိဘ်ကပြောခဲ့ပါတယ်။အပီပီဆိုင်ရာငင်းချမ်းရင်းနဲ့လုံခြုံရေးအတွက်ရုရှားနဲ့အမေရိကန်တို့အတူတကွလက်တွဲလှုပ်ဆောင်ဖို့အရေးကြီးတယ်ဆိုတာကိုနိုင်ငံသားဝန်ကြီးလက်ဗရော့ဖ်နဲ့ဆွေးနွေးပွဲတွင်ဒုတိယသမ္မတဂျိုးဘိုက်ဒန်ကအလေးနဲ့ပြောခဲ့တယ်လို့အမေရိကန်သမ္မတအင်ပီယိုကပြောပါတယ်ခင်ဗျာ။